ါရှိပါခင်ဗျာပြီးခဲ့တဲ့တနင်္ဘာအတွင်းမှာကုလသမဂ္ဂအမေရိကန်တာမတ်ကြီးနဲ့ပြည်သူ့တာမတ်ကြီးတို့ကမြန်မာစေဆိုးရပေါ်မှာဖိအားပို့ပြီးတော့ပေးသွားနိုင်လို့ရှိရင်ပို့ပြီးတော့အကျိုးသက်ရောက်မှုတွေရှိမယ်လို့ပြောကြားသွားခဲ့ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မစ္စတာဂမ်ဘာရီအနေနဲ့မြန်မာနိုင်ငံကိုသွားပြီးတော့လောက်ခဲ့ကင်ခဲ့တာတွေကလည်းပဲအားရစရာမရှိဘူးဖိအားပေးမှုတွေလိုအောင်မယ်လို့သူတို့ပြောနေကြပါတယ်ဒီတော့ကျွန်တော်တို့အခုကြုံခဲ့တွေ့ခဲ့ရတဲ့နှစ်ကာလအပိုင်းခြားတွေမှာမြန်မာစစ်အစိုးရဘက်မှဖိအားပေးဖို့အတွက်အနောက်နိုင်ငံတွေကအမျိုးမျိုးပုံပုံစ조사ခဲ့ကြသလိုပဲအရှေ့တောင်အရှနိုင်ငံတွေကလည်းပဲမြန်မာနိုင်ငံအပေါ်မှာဖိအားမပေးဘဲနဲ့အနုနည်းနဲ့ချော့မော့ဖြောင်းပြပြီးဒီမိုကရေစီဆောင်ရွက်မယ်လို့ကြိုးပမ်းခဲ့ကြပါတယ်ဒါပေမဲ့လို့ဒါဟာလည်းပဲထိရောက်မှုမရှိဘူးဆိုတာကိုတွေ့ခဲ့ကြပါတယ်အဲ့တော့ဒီကနေ့အစီအစဉ်မှာကျွန်တော်တို့မြန်မာနိုင်ငံစေဆိုးရအပေါ်မှာဒီဖိအားပေးတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်အမေရိကန်ပြည်ထောင်စုအရှေ့ဘက်ခြမ်းမှာမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်ဆောင်ရွက်နေတဲ့ USCB အဖွဲ့ကညွှန်ကြားမှုဦးအောင်တင်အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းမှာအလားတူပဲလှုပ်ရှားနေတဲ့ BAGA မြန်မာအမေရိကန်ဒီမိုကရက်တစ်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးညွန့်သန်းနဲ့ဒီ FDP မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုအတွင်းမှုချုပ်ဒေါက်တာနိုင်အောင်တို့ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်အဲ့တော့ဥစွာပထမဒီမြန်မာနိုင်ငံပေါ်မှာဖိအားပေးမှုကိစ္စတွေနဲ့ပတ်သက်ပြီးထိရောက်မှုဘယ်လောက်အတိုင်းသာရှိခဲ့တယ်လဲဘယ်လိုဆက်လက်ပြီးတော့ဖိအားပေးသွားနိုင်မလဲဆိုတာတွေကိုကိုအောင်နေအနေနဲ့ဘယ်လိုများစဉ်းစားမိတယ်ဆိုတာကျွန်တော်တို့ကြားပါရစေခင်ဗျဟု
တ်ကဲ့ဟုတ်ကဲ့မောင်ကြီးကျွန်တော်တို့ကတော့ဒီမြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်ဖို့အတွက်ဒီအင်မတန်ကောင်းပါတဲ့နောက်အဖစုစုကိုဒီနိုင်ငံတကာမိသားစုကြီးကဖိအားပေးဖို့လိုတယ်ဆိုတာအကျွမ်းမဲ့ယုံကြည်ပါတယ်အဖေအားဆိုတဲ့နေရာမှာအဲစီးပွားရေးပိတ်ဆို့မှုတွေပါတယ်လို့တစ်ဖက်ကလည်းတန်တမာကြီးကဖိအားပေးမှုတွေလိုအပ်တာပါနော်အဲတော့စီးပွားရေးပိတ်ဆို့မှုနဲ့အဲတန်တမာကြီးကဖိအားပေးမှုတွေအချိုးညီညီတွဲဖက်နိုင်မယ်ဆိုလို့ရှိရင်နားဖတ်စုစုအနေနဲ့ဆက်ပြီးကောင်းမမနိုင်တော့ပဲဆက်ပြီးတော့သူရဲ့တစ်ဖက်သက်လုပ်ငန်းစဉ်တွေကိုမဆောင်ရွက်နိုင်တော့ပဲနဲ့ဒီအမျိုးသားတင်မှုစီဖွဲ့ချုပ်နဲ့ဒေါန်ဆန်းစုကြည်ဒိုင်းသားကောင်းတော်များတောင်းဆိုသလိုဒီသုံးပွင့်တဲ့ဆွေးနွေးပွဲတွေကျင်းပပြီးတော့နိုင်ငံရေးပြဿနာကိုရင်းနှင်းစွာအဖြေရှာဖို့မျှော်လင့်ပါတယ်ဆိုတော့လေဒီကာလတွေမှာကျွန်တော်တို့ကြုံတွေ့ရတာကတော့တစ်ဖက်မှာကျွန်တော်တို့အနေနဲ့အမေရိကန်ပြည်ထောင်စုကိုဖိအားပေးမှုတွေအမြင့်မားဆုံးရောက်ရှိနိုင်အောင်ကျွန်တော်တို့စူးစမ်းစီးပွားနိုင်ပေမဲ့တစ်ဖက်မှာကျတော့ဒီဥရောပသမ္မတနိုင်ငံများရဲ့ဖိအားပေးမှုတွေကအမေရိကန်အစိုးရရဲ့အတိုင်းအတာတွေကိုမရောက်သေးတာတွေ့ရတယ်။ဒါတစ်ဖက်မှာကျတော့လေဒီအထူးသဖြင့်ဒီအာဆီယံနိုင်ငံတွေနောက်အိန္ဒိယနိုင်ငံတွေပေါ့နော်တရုတ်တို့ထိုင်းတို့အဲဒီနိုင်ငံတွေကစီဝိုင်းပေးစမှုလမ်းကြောင်းမှာလိုက်မပါပေမဲ့ဒီမှာသူတို့တန်မာကြီးကဖိအားပေးမှုတွေလုပ်လိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ခဲ့ကြတယ်။ဒါပေမဲ့လည်းသူတို့ရဲ့ဒီ constructive engagement ဆိုတာတကယ်ကြတော့အစ်အမှန်မဟုတ်ဖြစ်နေတယ်။ဟိုဆိုလိုတာကဒီလိုပါ။သူတို့တန်းပြေအကျိုးစီပေါ့ဆိုဥစားပေးတာ။အဲဒီခါကျတော့ဥမာဆိုပါတော့အိန္ဒိယအစိုးရရာရှိပြောင်းမြန်မာနိုင်ငံကိုသွားမယ်။မြန်မာနိုင်ငံမှာဒီမိုကရေစီတောင်းလဲမှုတွေအတွက်သူမြန်မာစစ်အစိုးရကိုတွန်းအားပေးတာပြောကောင်းပြောမယ်။ဒီဘက်မှာလည်းဒီစစ်တွေစစ်ကန်းကိုဆုံးချဖို့မြန်မာပြည်ကသဘောတန်ငွေတွေဝယ်ဖို့စသဖြင့်ဒီလိုစီးပွားရေးဆိုင်ရာဆွေးနွေးမှုတွေလည်းရှိမယ်။အဲခါကျတော့နာဖာစီးစုအနေနဲ့ကတော့နိုင်ငံရေးဆွေးနွေးတာကိုပြီးဖေတာလိုက်မယ်။ဒီဘက်မှာသူတို့လိုချင်တဲ့စီးပွားရေးဆိုင်ရာမျှော်လင့်ချက်ကိုဖြည့်ဆည်းပေးလိုက်မယ်။ဆက်လို့နဲ့တိုက်ပုဂ္ဂိုလ်ဒီအစိုးရအရာရှိတွေကစီးပွားရေးအောင်မြင်မှုတွေနဲ့သူ့နိုင်ငံသူကြံလာကြတဲ့ခါကျတော့ constructive engagement ဆိုမြန်မာနိုင်ငံမှာစစ်မှန်တဲ့ကြောင်းလမ်းမှုတွေဖြစ်ပေါ်ဖို့အတွက်သူတို့နိုင်ငံရဲ့အကျိုးစီးပွားကိုဦးစားမပေးဘဲမြန်မာပြည်သူများရဲ့အကျိုးစီးပွားအတွက်နာဖာစီးစုကိုတရတန်ကြီးရဖိအားပေးတာကိုကဒါအဲ့လို constructive engagement လို့ပြောလို့ရတာပါဆိုတော့အခုကျွန်တော်တို့တွေ့နေရတာကတော့ဒီမှာကျွန်တော်တို့နိုင်ငံတကာစီးပွားရေးပိတ်ဆို့မှုနဲ့ဒီဖိအားပေးမှုတွေကိုအမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေကအားကျွမ်းမဲ့ဆောင်ရွက်နေချိန်မှာဒီအာဆီယံနိုင်ငံများနဲ့အိန္ဒိယနိုင်ငံများကသူတို့နိုင်ငံများရဲ့အကျိုးစီးပွားအတွက်နားဖာစုစုကိုဖိမချော့မြူနေတာတွေ့ရတဲ့အခါကျတော့ဒီကိုကျွန်တော်ညှိုးလင်းသလိုပေါ့ဗျာစီးပွားရေးဖိအားပေးမှုနဲ့တန်တမာကြီးရဖိအားပေးမှုတွေကအခုချိန်ထိတော့အချိုးကျကျဟိုပေါင်းဆက်နိုင်စမ်းမရှိသေးပါဘူး
ဟုတ်ကဲ့အဲ့တော့ဒီဖိအားပေးတဲ့ဆိုတဲ့နေရာမှာပေါ့လေဒီအခုကျွန်တော်တို့အမေရိကန်မှာဆိုလို့ရှိရင်တော်တော်များများပဲအရှိတ်အချမ်းမှာအနောက်ဖက်အချမ်းမှာရောမြန်မာဒီမိုကရေစီလှုပ်ရှားနေကြတဲ့အင်အားစုတွေကဆန္ဒပြပွဲတွေလုပ်ကြတယ်ဒီလွှတ်တော်ကိုယ်စားလှယ်တွေတမရစီကိုစာရေးတယ်လွှတ်တော်ကိုယ်စားလှယ်တွေစီကိုစာရေးကြတယ်စသဖြင့်နီလာအမျိုးမျိုးနဲ့စူးစမ်းနေကြတာပေါ့လေဒီတော့အဲ့ဒီလိုစူးစမ်းနေကြတာတွေကဒီသက်ဆိုင်ရာနိုင်ငံတွေမှာအာဏာရယူထားတဲ့အစိုးရတွေအတွက်ကိုဘယ်လိုပဲဖြစ်ဖြစ်အကျိုးသက်ရောက်မှုတော့ရှိတယ်ဒီလိုလုံနေခြင်းအပြင်အစိုးရတွေကလည်းပဲဒီမြန်မာနိုင်ငံစေအစိုးရပေါ်မှာထပ်ဆင့်ပြီးတော့ဖိအားပေးသွားမယ်ဆိုတာဒါကကျွန်တော်တို့ယုံမသားများမရှိပါဘူးအဲ့တော့ဒီလို ဆန္ဒပြပွဲတွေလုပ်ကြတာစာရီရေးကြတာနော်ဒီလိုအမျိုးမျိုးပုံမှန်ကြိုးပမ်းကြတဲ့နေရာမှာအခုလက်ရှိလုပ်နေတာတဲ့ပုံမှန်ပြီးတော့ထိရအောင်ဘယ်လိုဆောင်ရွက်သွားနိုင်မလဲဆိုတာလည်းပဲစဉ်းစားကြတာခုဖြစ်လာတာပေါ့လေအဲ့တော့ဒါနဲ့ပတ်သက်ပြီးကိုညွန့်သန်းအောင်ဘယ်လိုသုံးသပ်မိပါလဲခင်ဗျာ
ဟုတ်ကဲ့အဓိကကျွန်တော်ပြောချင်တာကတော့ဒီမြန်မာပြည်ပြဿနာကဟိုပြပဖီအားတစ်ခုတည်းနဲ့ဖြေရှင်းလို့ရမယ့်ပြဿနာလို့ကျွန်တော်မယုံကြည်ဘူး။ဒါပေမဲ့ပြပဖီအားလည်းအရေးကြီးတဲ့နေရာမှာအရေးပါတဲ့နေရာမှာရှိတယ်။ဒါပေမဲ့ပြည်ထဲမှာရှိတဲ့ပြည်သူတွေနဲ့ဟလာတောင်ဆန်းစုကြည်နဲ့ဆေးအာဏာရှင်တွေနဲ့တိုင်းသားတွေနဲ့အလုပ်လုပ်ရမှာပဲ။ခုလိုဗမာချင်းချင်းစကားမပြောနိုင်မဆိုနိုင်ဖြစ်နေပြီးတော့ကျွန်တော်တို့ကဒီကဘာမှာရှိတဲ့ကျန်တဲ့လူတွေကိုအစာရေးပြီးတော့ဟလာဆန္ဒပြပြီးပြောရဆိုရတာလေတကယ်ကတော့ရှက်စရာကောင်းတယ်။ဒါကိုလူမျိုးရဲ့တမိုင်းမှာဒါအလွန်ကိုနှိမ်ကြတဲ့အချိန်မျိုးလို့ကျွန်တော်သတ်မှတ်တယ်ပေါ့နော်။အခုအချိန်ကကျွန်တော်တို့ကဒီနိုင်ငံရေး picture တစ်ခုလုံးကိုပုံကားကိုကျွန်တော်ကြည့်လိုက်ရင်ဘာဖြစ်လဲဆိုတော့စစ်အစိုးရကကောင်းအလွန်မာနေတယ်။ဘာကြောင့်သူကောင်းအလွန်မာလဲဆိုတဲ့အချက်ကိုကျွန်တော်တို့ပြန်ကြည့်ရင်သူအာဏာမဲ့မောတာပါတယ်။သူနောက်ကြောက်ကန်ကန်နေတာပါတယ်။သူမဟုတ်တာလှုပ်ထားတာအများကြီးရှိတယ်။တစ်ဖက်ကလည်းသူကနေပျော့လာအောင်သူ့ပုံမှာဖိထားတဲ့ဖိအားတွေလုံလောက်မှုမရှိဘူးပြည်တွင်းမှာရှိတဲ့အတိုက်ခံတွေရောပြည်သူတွေရောသူအရင်မလုပ်ဘူးသူအလုံးအကြောင်းထိုးထားတယ်သူနှိမ်နေတာတယ်ပြည်ပမှာရှိတဲ့ဟာလာအနောက်နိုင်ငံဖိအားတွေကလည်းခုနကောင်နဲ့ပြောသလိုအင်ဒီယန်နိုင်ငံတွေရဲ့ဟာလာကာကွယ်မှုအင်ဒီယန်နိုင်ငံတွေပတ်မှုရောမထီရောက်ဘူးယူနိုက်တက်နေရှင်းကလည်းတရုတ်နဲ့ရုရှားကနေပြီးတော့ကန့်လန့်ခံနေတဲ့အတွက်ဘာမှတိတိကျကျလုပ်လို့မရဘူးမစ္စတာကမာရီတွားတဲ့ကိစ္စတွေလည်းတကယ်ကျွန်တော်အမြင်ဆိုရင်တော့စစ်အစိုးရကတော့မှ legitimacy တွားပေးသလိုဖြစ်နေတယ်။ကျွန်တော်တို့ရဲ့1990 result ကို account ထုတ်နေနေတာဒါတောင်ဆောင်စီကြီးတော့ဆရာဝန်နဲ့တွေ့ဖို့တော့မှ lawyer နဲ့တွေ့ဖို့တော့တော်တော်လေးဟိုအခက်အခဲရှိနေတယ်ဆိုတော့ဒါအဝေးကြီးပါနော်။ဆိုတော့ဒီမှာရှိကိုကျွန်တော်တို့ဘလို့တိုးနိုင်မလဲလို့ကျွန်တော်တို့မြင်တယ်ကျွန်တော်အမြင်ပြောရမယ်ဆိုရင်လုံခြုံရေးကောင်စီမှာကျွန်တော်ဗမာပြည်နဲ့ပတ်သက်ပြီး binding resolution ကိုခရီးမချနိုင်ဘူး။လုံရင်းကောင်စီကိုရောက်သွားတာကျွန်တော်ထင်တယ်တစ်နှစ်ကျော်သွားပြီ။ဆိုတော့အကျဉ်းသားတွေလှုပ်ပေးဖို့တော့မှ binding resolution နဲ့မတောင်းဆိုဘူးဒီ90ရွေးကောက်ပွဲတို့ဒီနိုင်ငံရေးပြဿနာတွေရှင်းဖို့ဟိုဒီတွေ့ဆုံဆွေးနွေးရေးဆိုတာအတားထားလိုက်အောင်။ဆိုတော့တရုတ်နဲ့ရုရှားရဲ့ဒီ video ကြော်ဖို့ဆိုတာဖြစ်နိုင်လားလို့ကျွန်တော်တို့စဉ်းစားရမယ်။မဖြစ်နိုင်ရင် UN တခုတည်းကနေတော်ပြီးတော့လုံနေတာဟာကျွန်တော်အချိန်နာကုန်မယ်ရှေ့မတိုးနိုင်ဘူးဆိုတော့ကျွန်တော်အလုံးလက်ခံမယ်ပထမဦးညီလာခံလုပ်တဲ့ဟာတွေလည်းတကယ်ကတော့ဆုံးဖြတ်ချက်တွေလည်းနှစ်ပေါင်းများစွာဖြစ်နေပြီအခုကျွန်တော်တို့ဒီ NC တဘောမျိုးတွေလုပ်နေတာတွေပေါ့နော်အဲ့ဒါတွေကတော့ကျွန်တော်ထင်တယ်တနည်းအားဖြင့်အကျိုးရှိမယ်တိုးတော်လည်းဗမာပြည်ပြောင်းလဲသွားအောင်တော့ထိရောက်မှာမဟုတ်ဘူးလို့ကျွန်တော်ယုံကြည်ရအဲ့တော့ကျွန်တော်တစ်ဖက်ကပြန်စဉ်းစားမှာကနိုင်ငံရေးကကျွန်တော်တို့90ရွေးကောက်ပွဲတော့ကျွန်တော်တို့ပြည်သူတွေနိုင်ငံတော်ဆက်စုကြီးနဲ့ NLD ကိုအနာလွှဲပေးလိုက်တယ်စစ်တပ်ကစစ်တမ်းရပြန်နေဆိုတော့ဒါအကောင်းဆုံးဗမာပြည်သူတွေအတွက်အကောင်းဆုံးလို့ဆိုတော့ဒါပေမဲ့အဲ့လောက်ထိကျွန်တော်တို့မျှော်လင့်လို့ရပြီလားအခုချိန်မှာကျွန်တော်တို့ပြည်သူတွေနဲ့တိုက်ခိုက်နေတဲ့ကဘာမှာစစ်အာဏာရှင်ကိုအဲ့လောက်ထိလှုပ်လာအောင်ဒူးထောက်လာအောင်ရှော့ပြီးလောက်လှုပ်လို့ရတဲ့ခံစားမရှိတော့ကျွန်တော်တို့ကကြားထဲမှာပေါ့နော်အဖြေတစ်ခုကိုကျွန်တော်တို့ရှာပြီးရမယ်ညှိရမယ်ဥမာသုံးဘွန်တိုင်းဆွေးနွေးပွဲတွေကျွန်တော်ဖြစ်အောင်လုပ်ရမယ်ဆိုတော့အတိအကရှေ့မတိုးနိုင်ဖြစ်နေတာကဘာဖြစ်လို့လဲလို့ကျွန်တော်အမြင်ပြောရရင်တော့ဒီ process မှာအိန္ဒိယနိုင်ငံတွေက UN ကိုပဲရှိရနေတင်ပြီးတော့ UN ကိုသွားပါလို့လုပ်တယ်။နာဝတာကကျွန်တော်အမြင်ဆိုရင် UN တခုတည်းကိုသူစိတ်မချဘူး။အခုကျွန်တော်ပြီးခဲ့ဆိုင်ကလုံးမှာသုံးဝင်ဆိုင် ASEAN ရဲ့ UN ရဲ့နာဝတာသုံးဝင်ဆိုင်ပေါ်ဒီခုဖွဲ့လိုက်တယ်ကျွန်တော်။အိန္ဒိယချင်းနိုင်ငံတွေပါတဲ့တရုတ်ရဲ့အိန္ဒိယရဲ့ ASEAN ကိုယ်စားလှယ်ပါတဲ့နောက် UN ရဲ့နောက်ဖြစ်နိုင်ပြင်သစ် Britain နဲ့ US ပေါ့နော်။အဲ့ရတူလောက်ဖြစ်ဖြစ်ပါတဲ့ကျွန်တော်သုံးဖွင့်တဲ့လေးဖွင့်တဲ့အဖွဲ့လေးတစ်ခုဖွဲ့တင်တယ်လို့ကျွန်တော်မြင်တယ်။ဘာလို့လဲဆိုတော့2009ခုနှစ်အောက်တိုဘာလောက်ကအရေးခင်းနေပြီးတဲ့အချိန်ပေါ့နော်ဆန္ဒပြပွဲနေနေတဲ့အချိန်မှာကမ်ဘာရီးယားအင်းနင်းနာချင်းနိုင်ငံတွေသူလှည့်လေသွားပြီးတော့ဗမာပြည်နဲ့ပတ်သက်ပြီးပို့အလုံးလုံးကြပါလို့ပြောတော့အားလုံးကပဲလုံးမယ်ခိုင်မယ်ဆိုတဲ့အတန်တွေထွက်လာတယ်ပေါ့နော်။အဲ့လိုဖွဲ့လိုက်ခြင်းအပြင်အင်းနင်းနာချင်းနိုင်ငံတွေကျွန်တော်တခြားကြည့်ရင်လေတရုတ်ရဲ့ ASEAN အိန္ဒိယရဲ့အာကျင်းတဲ့အောင်မယုံကြည်လို့သူကဗမာပြည်ကိုချော့သိမ့်နေတာပါတယ်နံပါတ်1တရုတ်ကနေပြီးတော့ဗမာပြည်တိတ်ပါသွားအာဆီယံသူချင်းချောက်ခံအိန္ဒိယလိုက်တိုင်းပဲအိန္ဒိယလည်းတရုတ်နဲ့ပါကစ္စတန်ကိုကသူ့ကိုညှက်ပြီးတော့ pressure ပေးနေအောင်သူမခံနိုင်ဘူးဒါကြောင့်သူကဆက်ဆိုးရောက်ချော့နေတာတစ်ဖက်ကလည်းဗမာပြည်မှာရှိတဲ့တင်ရဇာတ်တွေသူဆွဲဖို့ဆိုတာလည်းရှိတယ်ဆိုတော့သူတို့အားလုံးပါတဲ့နော် UN ကဥဆောင်ပြီးတော့ US UN ဒီအနောက်နိုင်ငံတွေပါတဲ့ body လေးတစ်ခုပေါ်လာမယ်ဆိုရင်ဆက်ဆိုးရအနေနဲ့ပို့ပြီးတော့လက်ခံနိုင်စရာအကြောင်းရှိတယ်။ပို့ပြီးတော့ဟိုကျွန်တော်နိုင်ငံရေးလမ်းကြောင်းဖွင့်သွားစရာအကြောင်းရှိတယ်လို့ကျွန်တော်အနေနဲ့တော့မြင်တယ်ပေါ့နော်အခုအချိန်ကြီးကနေကြော်တော့
ဟုတ်ကဲ့ခင်ဗျဒါရီနဲ့ပတ်သက်ပြီးတော့ဒေါက်တာနိုင်အောင်ကရောဘယ်လိုများမြင်ပါလဲခင်ဗျ
ကျွန်တော်တို့ဒီနိုင်ငံတကာကိစ္စတွေကိုစမ်းဆောင်နေမှာခုနကကိုညွန်းသန်းတို့ပြောသလိုပါပဲအဓိကအကြဆုံးအချက်ကတော့ကျွန်တော်တို့ဗမာ PPP သားတွေရဲ့လိုအင်စန္ဒနဲ့အဲ့စန္ဒကိုလိုချင်တယ်ဆိုတဲ့ဥစ္စာကိုတည်ဆဲဆဲဖြည်းဖြည်းပေါ်ပြနိုင်တဲ့ဥစ္စာမျိုးကပဲနိုင်ငံတကာဖိအားတွေကိုတွန်းအားပြန်ဖြစ်စေပါတယ်အထူးသဖြင့်ကျွန်တော်ကြည့်မယ်ဆိုလို့ရှိရင်တော်တော်ချင်းနေခဲ့တဲ့နိုင်ငံတကာရဲ့အတန်ဒီကဒီပြီးခဲ့တဲ့ချွေဝါရောင်လှုပ်ရှားမှုမှာဒီတယောက်ကအစားအသံတွေပြောင်းလာတာရှိလာတယ်။တခါပြန်ပြီးတော့ဒီနေဝါတာရှိတယ်ဆိုတော့ဒီပြည်တွင်းလှုပ်ရှားမှုကလည်းပြည်သူတွေရဲ့ဆန္ဒဖော်ထုတ်မှုကလည်းအဓိကအပြောင်းအလဲကိုမောင်းနှင်ပေးမဲ့အားဖြစ်တယ်ဆိုတော့ကျွန်တော်တို့ငြင်းငြင်းနေလို့ထင်ပါတယ်။ဒုတိယတစ်ခုကဘာလဲဆိုတော့နိုင်ငံတကာကိစ္စကိုကျွန်တော်တို့တဲ့ခါမှာအဓိကတော့နှစ်ခုပါပဲ။တစ်ခုကဘာလဲဆိုတော့ဒီဖိအားတွန်းအားပေးတဲ့အပိုင်းပေါ့နော်။ဒီနားအဖအပေါ်မှာဖိအားပေးတဲ့အပိုင်းနောက်တစ်ခုကဒီကိုယ့်ကိုယ်ကိုထောက်ခံဝန်ပံ့ပိုးမှုရအောင်လုပ်တဲ့အပိုင်းပေါ့။ဒီကျွန်တော်တို့သွားနေတဲ့ဒီမိုကရေစီလမ်းကြောင်းပေါ့နော်ဆိုတော့အဲ့လိုဖိအားတွန်းအားပေးတဲ့နေရာမှာခုနဒီကိုညွန်းတန်းတို့ကောင်းနေလို့ပြောသလိုပဲဒီကုလသမဂ္ဂအဆင့်မှာဖြည့်ဆင်းမှုရအောင်ကြိုးစားတာရှိတယ်နောက်တစ်ခုကဒီနိုင်ငံတစ်ခုချင်းအနေနဲ့ပေါ့နော်အခုအမေရိကန်ဆိုဆန်ရှင်တွေလုပ်တာရှိတယ်ဟလာဟို EU ဆိုလို့ရှိရင်လည်းတခုတည်းအရေးယူပိတ်ဆို့မှုတွေလုပ်တာရှိတယ်ဆိုတော့အဲ့လိုဖိအားတွန်းအားပေးဖို့လုပ်တာရှိတယ်နောက်တစ်ခုကကျွန်တော်တို့လုပ်နေတဲ့ဒီဒီမိုကရေစီအင်အားစုတွေရဲ့ယက်တီချက်တွေနဲ့အမြင်တွေနဲ့လှုပ်ရှားမှုတွေကိုထောက်ခံမှုပံ့ပိုးမှုဖြစ်အောင်လုပ်တာရှိတယ်ဆိုတော့ဒီလိုတော့တဲ့ပုံစံတော့အဲ့ဒါကြီးရအောင်လုပ်ဖို့အတွက်ဆိုလို့ရှိရင်တော့နိုင်ငံတစ်ခုချင်းကနေပြီးတော့ပြန်ချင်းကပ်ပြီးတော့ကုလသမဂ္ဂအဆင့်မှာပြန်ပြီးတော့အဖြေရှားဖို့လုပ်တာပဲကျွန်တော်တို့ဟိုစဉ်းစားပြီးလုပ်ဖို့အတွက်ကဘာလဲဆိုတော့ဒီ policy level နဲ့ဒီ public opinion ပေါ့ public support ရဖို့ပေါ့ဆိုတော့အဲ့ဒါကြီးကိုသွားနေတာကြီးတယ်ဆိုတော့ဒီအလုပ်တွေကိုကြည့်မယ်ဆိုလို့ရှိရင်နိုင်ငံတစ်ခုချင်းမှာရှိတဲ့နိုင်ငံရေးပါတီတွေ civil society နောက် media တွေမှာကျွန်တော်တို့ရဲ့ opinion တွေ public တွေ opinion တွေပါလာအောင်ဒီ academic တွေသင်တန်းတွေရဲ့ဒီကျွန်တော်တို့လည်းသဘောထားမြင်အောင်လုပ်နေဖို့ဆိုတော့ကျွန်တော်ပြောမှဆိုရင်တစုံတရာအတိုင်းအတာအပြင်လူအင်အားလိုတယ်။နောက်ထောက်ခံပံ့ပိုးနိုင်တဲ့အဖွဲ့အစည်းတွေလိုတယ်။ဆိုတော့နိုင်ငံတိုင်းမှာအဲ့လိုမျိုးရှိနေတဲ့ဥစ္စာမျိုးကခိုင်ခိုင်မာမာရှိနေတယ်ဆိုလို့ရှင်တော့ကျွန်တော်တို့ကသက်ဆိုင်ရာနိုင်ငံတွေရဲ့အစိုးရတွေကို special ပေးလို့ရတယ်။အဲဒီကနေပြီးတော့မှကုလသမဂ္ဂအောင်ဖြည့်ရှင်းလို့ရတယ်ဆိုတဲ့ပုံစံမျိုးပေါ့။ဆိုတော့ဒီခုနပြောသလိုပဲ EU နဲ့ ASEAN တို့မှာဒီတချို့အခက်အခဲဖြစ်ရတယ်ဆိုတာလည်းဘာလဲဆိုတော့အဲ့ဒါကိုလုပ်နေနိုင်တဲ့ resources အားကကျွန်တော်ကောင်းကောင်းမရှိတာလဲပါတာလဲပါနိုင်ပါလဲ။ဒါဒုတိယတစ်ချက်ကခုနပြောလို့ပေါ့ဒီကဘာကြီးတစ်ခုလုံးကလည်းအရင်တော့လိုမျိုးဒီအမေရိကတစ်ခုရနေပြီးတော့မှပိုကြနေတဲ့ဒီဇူနီပိုလာကိုသွားတာမဟုတ်ခင်တယ်ဒီဝေယိုးစုံပေါင်းစုံပေါ့ဒီအာနာချေခွေရှာကြီးကြီးဆိုတာကိုသွားနေတဲ့အခါကျတော့တစ်ခုကနေပြီးရှေ့ဟိုအဲ့လိုမျိုးဟိုလောက်တာမျိုးလည်းအထူးသဖြင့်ပြုံးနေသွားရှာလက်မခံကျင်တဲ့သဘောတွေလည်းရှိကြတာလည်းပါတယ်။ဆိုတော့အဲ့အချိန်ထဲမှာပဲဒေသဆိုင်ရာအုပ်စုတွေကနေပြီးတော့မှခုနပြောတဲ့အနာချင်းတွင်ရှောင်းညှိဖို့ပြဿနာတစ်ခုအမြင်မှာအားလုံးပါဝင်နိုင်မှုစူးစမ်းရရှိရဆိုတဲ့ဥစ္စာမျိုးတွေကျွန်တော်ကရှိနေတာရှိတယ်။ဆိုတော့ကျွန်တော်မြင်တာကတော့ဗာလဲဆိုခုနပြောသလိုပဲကျွန်တော်အတိုင်းအတာတစ်ခုဒီကုလသမဂ္ဂ level မှာအဆင့်မှာဖြည့်ရှင်းမှုလုပ်လာတဲ့အဆင့်ကထင်းသိမ်းရမှာကတော့မှန်တယ်ဒါပေမဲ့ကျွန်တော်မြင်တာကတော့ဗာလဲဆိုတော့ဒီကိစ္စကိုလုပ်မယ်ဆိုလို့ရှိရင်ကျွန်တော်ဓမ္မပြီးအရေးကိစ္စကိုတကယ်ထောက်ခံတဲ့နိုင်ငံတွေကနေပြီးတော့မှပိုပြီးတက်ကြွတဲ့เนาะဟိုအစတဲ့ဖြစ်တဲ့เนาะပြင်းပြင်းထန်ထန်ဒီဇိုင်းမိုက်ဖြစ်တဲ့ဥဆောင်မှုမျိုးရှိနိုင်မှသာလေကျွန်တော်တို့ကဒီခုနပြောတဲ့နိုင်ငံတွေကြားတွေထဲမှာဒီဗမာပြည်နဲ့ပတ်သက်တဲ့မဟာဗျူဟာတစ်ခုအားလုံးလက်ခံတဲ့ဥစ္စာတစ်ခုနဲ့ဒီကျတိတိကျကျတိုက်တွန်းလုံနိုင်မှသာလေပို့ပြီးတော့အဖြေကိုရောက်တဲ့နှိမ့်ဆက်မယ်လို့ထင်တယ်ဒါပေမဲ့ကုလသမဂ္ဂအဆင့်မှာကကျွန်တော်တို့ဒီဟာကိုအခြေခံထိမ့်သိမ်းထားရမယ်ဆိုမှလို့ခုနပြောတဲ့ဒါဟိုကိုညီတန်းတို့ပြောတဲ့ပုံစံမျိုးကတ်ဆင်ဆင်ပေါ့ဗျာနော်အဲ့တော့အခုဆိုလို့ရှိရင် Friends of Burma ဆိုပြီးကျွန်တော်မှာလောက်တာတော့ရှိတယ်ဒါပေမဲ့လို့နိုင်ငံမှာတည်ကြတည်ကြကြကဟိုတခုခုတော့ဖြစ်အောင်လုပ်မယ်ဆိုပြီးတော့လုပ်နေတာမျိုးမရှိအားလုံးကဟိုအခုဒီ Banking Moon နဲ့ Gambari ပုံမှာပဲပုံထားတဲ့သဘောမျိုးလို့ဖြစ်နေလေဆိုတော့အဲ့ဒါကိုကျွန်တော်နည်းနည်းဖောက်ထွက်နိုင်အောင်ကျွန်တော်လုပ်နိုင်တော့ကျွန်တော်ကောင်းမတင်နဲ့ကျွန်တော်တို့ရဲ့ဒီ resources အားနည်းမှုတွေကို Burma Support Group တွေပေါ့တည်ကြကြကျွန်တော်တို့ဖြစ်နိုင်အောင်ကျွန်တော်လုပ်နိုင်ရင်ကောင်းတယ်နောက်တစ်ခုကကျွန်တော်တို့ဘာလုပ်လဲဆိုတော့ဒီလုပ်ကိုလုပ်နေတဲ့လူတွေကြားရဲ့အားလုံးနဲ့မှာဒီ team work ပေါ့ coordination ပေါ့ strategic framework တစ်ခုရဲ့ program out ထဲမှာအလုပ်ကိုတန်ပြီးပြီးတော့မှခွဲလုပ်နေကြတဲ့ဥစ္စာမျိုးတွေကျွန်တော်တို့ရှိနိုင်ရင်ကောင်းတယ်လို့ထင်ပါတ
ယ်ဟုတ်ကဲ့ဟုတ်ကဲ့ဒီဖိအားပေးမှုကတော့မရှိလို့ကတော့မဖြစ်ဘူးဆိုတာတော့သိကြပါတယ်ဘာလို့လဲဆိုတော့ဒီစစ်ဆိုးရဟာတိုင်းသူပြည်သားတွေပေါ်မှာတက်ညာမှုလုံးဝမရှိဘဲနဲ့ထင်ရဆိုင်လုပ်ချင်တယ်လို့လုပ်နေကြတယ်ဆိုတော့ဒီပြားပေးမှုတွေပြင်ပကရောပြည်တွင်းကရောပေါ့လေရှိဖို့တော့လိုမယ်ဒါပေမဲ့ပြည်တွင်းကဆိုတာက ဟိုအမျိုးမျိုးဖိနှိပ်ထားတဲ့အတွက်ကြောင့်ပြည်တွင်းမှာမလှုပ်နိုင်အောင်ဖြစ်နေတဲ့အခါကျတော့ပြည်ပကနေပြီးတော့ပဲဒီနိုင်ငံခြားအစိုးရတွေရဲ့ပြည်အားရနိုင်ဖို့အတွက်ပြည်ပမှာရောက်နေတဲ့ဒီမိုကရေစီအင်အားစုတွေကပဲလှုပ်ရှားပေးရမယ်လို့ကျွန်တော်တို့နားလည်ထားတာပေါ့လေဒါတော့အခုလက်ရှိဒီလုံနေကင်နေကြတဲ့လှုပ်ရှားမှုတွေကိုအချိန်အဟုန်တိုးမြင့်ပြီးတော့နောက်ခုနပြောခဲ့တဲ့ဒီမြန်မာစီအစိုးရဘက်ကအမြဲတမ်းအကာအကွယ်ပေးနေတဲ့တရုတ်တို့အိန္ဒိယတို့အာဆီယံနိုင်ငံတွေကအစိုးရတွေပေါ်မှာပါဖိအားပေးနိုင်လို့ရှိရင်ရောပို့ပြီးတော့မကောင်းဘူးလားလို့မေးလာတဲ့လူတွေလည်းရှိတာပေါ့သူတို့ဆိုလိုတာကတော့ဒီတရုတ်တန်ယုံတို့အိန္ဒိယတန်ယုံတို့လိုတန်ယုံတွေမှာလည်းပဲဆန္ဒပြမှုတွေပုံမလှုပ်လာရင်ဘယ်လိုနေမလဲဆိုတာလည်းပဲကျွန်တော်တို့ပြောတာနေကြားရပေါ့လေအဲ့ကောင်နေရောအဲ့ဒီကိစ္စတွေဘယ်လိုထင်တယ်လဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့တွေ့တာကတော့ဖိအားပေးမှုတွေကလိုအပ်သလိုဖိအားပေးရမယ်ဒီရည်ရည်လေးပုံကြီးကျေပြန့်လာတယ်ကွာ။ဟိုပထမကျက်နာဖရှုစုကိုစီပါရေးရတန်တမန်ကြီးကဖျားပေးရမယ်။ဒါကလိုအပ်တယ်။အဲ့လိုဖျားပေးမှုကလည်းဒီနိုင်ငံတကာအတိုင်းအတာနဲ့ကိုရှိဖို့လိုတယ်။ဒါမှသာလျှင်ဒီဖျားပေးမှုတွေကထိရောက်မှာ哦။ကျော်အဲ့လိုမျိုးနိုင်ငံတကာအတိုင်းနဲ့ဖျားပေးနိုင်ဖို့ကျွန်တော်တို့ကဆက်ပြီးဟိုစီယုံလုံဆောင်နေရတယ်။အခုဆိုပါတော့အမေရိကန်အစိုးရကနောက်ဆုံးချလိုက်တဲ့ဟိုစီပါရေးဟိုမြန်မာပြည်ကဒီတင်သွင်းတဲ့ကြောင်းမြေရနာတွေကိုကိုတိုက်ရဲတော်လည်းကောင်တော်ဝဲတော်လည်းကောင်အမေရိကန်ပြောင်းစုကိုတင်သွင်းပြီးပိတ်ပင်တာနောက်တစ်ခါမြန်မာနိုင်ငံကနာအဖအစစ်အစုကိုအကျိုးပြုနေတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုဖိပွားရေးအရေးယူတာဆိုအဲ့လိုအရေးအမှုမျိုးကိုဥရောပသမ္မတနိုင်ငံတွေကပါလိုက်ပြီးတော့ဟိုဆောင်ရွက်လောင်ကျွန်တော်စက်ပြီးစီယုံနေကြတယ်ဒါကနာအဖဘက်မှာဒီဖိအားပေးမှုတွေဒီတက်မကတိုးမြင့်ဖို့အတွက်အတချိန်တည်းမှာခုနကဥက္ကဋ္ဌမောင်ကြီးပြောသလိုပဲနာအဖအစစ်အစုကိုထောက်ခံပံ့ပိုးနေတဲ့ဒီတရုတ်လိုရုရှားလိုနိုင်ငံတွေကိုလည်းကျွန်တော်တို့ကဖိအားပေးရမှာပဲဘယ်လိုဖိအားပေးရနေရမှာလဲနည်းမျိုးစုံပေါ့ဗျာဒီလူထုအားနဲ့ဆက်ပြီးတော့ဖိအားပေးရမှာပဲနောက်တစ်ချိန်တည်းမှာဟုတ်ပါထပ်တိုးလာကြလဲဆိုတော့ဒီကုလသမဂ္ဂပေါ့ခုနကဒီကိုနိုင်အောင်တို့ကိုညွန်သန်းပြောသလိုပဲတပတ်နိုင်ငံတော်တော်များများကဒီဘန်ကင်မွန်နဲ့ကမ်ဘာယူရှီတန်းတင်ပြီးသူတို့ကနောက်ကမှဟို ADA ဆက်နေကြတာရှိတယ်တကယ်ကြကြမြန်မာရေးကိစ္စကသူတို့ကဘန်ကင်နဲ့အာဂမ်ဘာကြီးဆက်လုပ်လိုက်မယ်သူတို့ကတော့သူတို့ကိုထောက်ခံပါတယ်ဆိုတဲ့လမ်းကြောင်းမျိုးနေပြီးတော့တကယ်ထိထိကြကြလှုပ်ရှားမှုမပြပဲနေတတ်ကြတာကိုနေနေကြတာကိုဒါပေမဲ့အခုကျွန်တော်တို့မျက်စိရှိမှာကိုပဲဟိုဘန်ကင်နဲ့ဂမ်ဘာကြီးရဲ့လမ်းကြောင်းကစပြီးတော့မှားလာပြီမြန်မာနိုင်ငံတည်းမှာတကယ်ဟိုစစ်မှန်တဲ့အမျိုးသားချင်းနဲ့တင်းမြတ်ကြီးတွဲဆုံဆင်းရဲဖြစ်ပေါ်လာအောင်သူတို့ကစီယုံလှုံ့ဆော်ရမယ်အစအခုနားပါရဲ့တပတ်သက်လုပ်ငန်းတွေကိုသူထောက်ခံတဲ့လမ်းကြောင်းကိုရောက်နေကြပြီဆိုတဲ့အခါကျတော့ဒီဘန်ကင်နဲ့ဂမ်ဘာကြီးကိုပါသူတို့ရဲ့လွှဲမှားနေတဲ့လမ်းကြောင်းကိုပြန်လေတက်မှတ်ဖို့တော့ကဒါအရေးကြီးလိုအပ်တဲ့ဖိအားပေးမှုပဲဗျမြန်မာနိုင်ငံတည်းမှာဒီစစ်မှန်တဲ့ကြောင်းတဲ့မှုတွေမရှိသေးဘူးဒီမြန်မာစစ်အစိုးရဘက်မှာဖိအားပေးမှုတွေကဆက်ပြီးတည်ရှိဖို့လိုတယ်ဒါအဲ့အတွက်လည်းကျွန်တော်ဆက်ပြီးတော့ကြိုးစားသွားမယ်တချိန်မှာပဲမြန်မာစစ်အစိုးရထောက်ခံနေတဲ့တရုတ်လိုရုရှားလိုနိုင်ငံတွေကိုလည်းကျွန်တော်တို့ဖိအားပေးမယ်အဲကုလသမဂ္ဂကဒီလွှဲမှားနေတဲ့လမ်းကြောင်းကိုပြန်လေပြင်ဆင်ဖို့အတွက်လည်းဘန်ကင်မွန်နဲ့ဟိုဂမ်ဘာကြီးပါဝင်ဒီကုလသမဂ္ဂရဲ့ဟိုလည်းဖိအားပေးဖို့ကျွန်တော်တို့လုပ်နေကြတယ်ဆိုတော့လုံးဆိုင်ရအများကြီးပေါ့ဗျာကျွန်တော်လုံနေကြပါတယ်အဲ့လိုပဲတနေ့တကဘာလုံးကမြန်မာလူခွင့်လူရှားသူတွေအားလုံးကဒီလမ်းကြောင်းပေါ်မှာတင်းတင်းတင်းတွဲဝါမီလှူရှားနေကြတာပ
ါဟုတ်ကဲ့ကိုအခုပြောနေတဲ့ဆွေးနွေးနေတဲ့ပုံမှာကိုညွန်တန်းကဘယ်လိုများမြင်ပါလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ဒီဘက်မှာကျွန်တော်တို့က grassroots ပေါ့လေကျွန်တော်ဒီတက်ကြွသူပေါ့နော်မြန်မာနိုင်ငံလုံးမြောက်တက်ကြွသူတွေဆိုတော့ဒီဥပဒေနဲ့ပတ်သက်ပြီးဖိအားပေးမှုတွေတော့ကျွန်တော်တို့တော့ short လုပ်လာတယ်ပြီးရတဲ့စက်တင်ဘာတန်ခါတွေဆန္ဒပြပွဲနဲ့အကြမ်းဖက်နေနေမှုကလာစားပြီးကျွန်တော်တော်တော်များများလုပ်ဖြစ်တယ်တရုတ်တန်ယုံရှိကိုကျွန်တော်တို့အဲ့အချိန်အနေစားပြီးသွားတာခေါင်း20လောက်မိဘတော်ရှိပြီလို့ကျွန်တော်တို့ပြောလို့ရပါတယ်ပြီးခဲ့တဲ့ Olympic ပိတ်ပွဲတုန်းကလည်းကျွန်တော်တို့သွားလိုက်တာလေတိဘက်တင်းနဲ့တော့ကျွန်တော်တို့တရုတ်တန်ယုံရှိမှာအတူတူပဲသွားပြီးဆန္ဒရေးပြမယ်မနေ့ပြန်ဆိုကျွန်တော်ဒီမှာလူ3000ခွဲလောက်ရှိတယ်ဘောင်းနဲ့မှကျွန်တော်လမ်းလျှောက်ဖို့ရှိတယ်ပေါ့နော်တကယ်တကယ်အနှစ်သာရအဖြစ်တော့အမေရိကန်မှာရှိတဲ့အစိုးရပေါ့နော်အစိုးရနဲ့ဒီမှာရှိတဲ့ Congress လိုဟာမျိုးဖိအားပေးရတာကကျွန်တော်တို့နည်းနည်းလွယ်တယ်တရုတ်တို့အာဆီယံတို့ရုရှားတို့ဖိအားပေးရတာတော့နားမကျတဲ့လူကိုသွားပြောနေတဲ့သဘောမျိုးဖြစ်တယ်သူတို့မကြိုက်တော့မကြိုက်ဘူးသူတို့အနည်းတော့ဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ကနေဒီကနေလုတ်လိုက်တဲ့ဖိအားကသူတို့အတွက်ပြောင်းလဲမှုဖြစ်လောက်အောင်ကိုမရှိဘူးလို့ကျွန်တော်တို့သတိထားမိတယ်တစ်ဖက်ကလည်းကျွန်တော်တို့သတိတည်ရမှာနောက်နိုင်ငံနဲ့ဒီအရှိနိုင်ငံတွေသူချင်းအာရှသားတွေမတူတာကျွန်တော်အာရှတွေကဟိုပုံမှန်လင်းလင်းနဲ့ဒီလိုဟိုထင်းထင်းချာချာနဲ့ပြောတာလည်းညွတ်တို့ပြောတာမကြိုက်ကြဘူးအဲ့ဒီအဟိုနှင်းပေါ့နော်ကျွန်တော်တို့မတိမတာနဲ့နောက်ကိုရနေပြီးတော့လမောင်းချင်းလိမ့်ပြီးပြောနိုင်ရင်ပိုကောင်းတယ်ဆိုတော့ကျွန်တော်တို့လိုဒီ activist တွေကအဲ့လိုဖိအားပေးတဲ့အချိန်မှာတခြားအပိုင်းတွေလည်းကျွန်တော်တို့တရုတ်တို့အိန္ဒိယတို့အာဆီယံတို့နဲ့ဝင်နေတဲ့အပိုင်းကလည်းလူမတိသူမတိနဲ့ပေါ့နော်ဝင်ပြီးတော့သူတို့စိတ်ချမ်းသာအောင်သူတို့ဟိုနှင်းပြောင်းကျွန်တော်လုပ်ဖို့လိုတယ်ဒါကတော့ကျွန်တော်တို့ NCGUV တို့ NCGUV တို့ဒီလိုပွဲလုံနေတယ်လို့လည်းကျွန်တော်နားလဲတယ်သူတို့ပို့လို့တက်တယ်အဲ့နှစ်ခုလုံးရှိရမယ်ကျွန်တော်တို့အော်ရန်တစ်ခုလည်းတော့နင်းဖြစ်မှာမဟုတ်တကယ်တကယ်က
ဟုတ်ဒီဒီမိုကရေစီရေလှုပ်ရှားသူတွေအနေနဲ့ကစောစောကပြောခဲ့တယ်လို့ပေါ့လေဒီစာတွေရေးကြပေးကြပို့ကြတယ်နောက်ပြီးတော့ဇနပြဝယ်တွေလှုပ်တယ်ဆိုတာကလည်းပဲဘယ်လိုပဲဖြစ်ဖြစ်ဒါတွေကခဏခဏအချိန်ချင်းအပမာမြင်လာတွေ့လာကြားလာတဲ့ခါကျတော့ဟိုတက်ဆိုင်တဲ့ပုံစံတွေရှိမှာလာပြီးတော့အကျိုးတရားမှုကရှိကိုရှိတာပဲပေါ့လေအခုအမေရိကန်အစိုးရကဒီမြန်မာစစ်အစိုးရပုံမှာအမျိုးဆုံးလားဥပဒေ ဲဘာညာကျွန်တော်တို့မိတ်ဆွေပေါင်းသင်းတွေပြန်မှပြောကြဆိုကြတဲ့ခါမှာဒီလိုပဲဟိုဝေဖန်ပြောဆိုတာတွေကြားရတာပေါ့လုံးဝမလုပ်ဘဲနေတာနဲ့ဆိုင်ရင်မကြမကြသွားပြီးတော့လုပ်လို့ရှိရင်တော့ဒါသတိပေးနေလို့တွန်းအားပေးလို့ဖြစ်မှာပဲဆိုပြီးတော့ပြောကြတာပေါ့ဟိုကိုနိုင်အောင်ကအာရှမှာအခြေဆိုင်နေတယ်ဆိုတော့ဒီအာဆီယံနိုင်ငံတွေရဲ့သဘောထားနည်းနည်းပါးပါးပြောင်းလဲလာအောင်ဘယ်လိုလုပ်ရင်ရမယ်လို့ယူဆရလဲခင်ဗျာ
ကနဒီမှာရေဘွက်တော့ရှာဖို့ကြည့်မယ်ဆိုလို့ရှိရင်မကိုရုံတန်းနဲ့နောက်ကိုအောင်တင်းတို့လုပ်နေပုံစံကဒီအပြန်အလှန်ရှိတဲ့ဟိုပါလေကောင်းမွန်တဲ့နမူနာပုံစံလို့ပြောရမှာပေါ့နော်ဆိုတော့ဒါဟိုကြီးကျယ်ငယ်လို့ပြောတာမပေါ့ဥမာကိုရုံတန်းတို့ကဒီ grassroots ကနေပြီးတော့မှဒီ public opinion ကိုဒီသူတို့ data ကနေတင်လိုက်တယ်ဆိုတော့အဲ့လိုတင်တဲ့ဟာတွေများများရှိကြတဲ့ဥစ္စာမျိုးကိုဒီမှာဒီ Washington ဘက်မှာရှိတဲ့ NCUG NCG ဘက်ကိုအောင်တင်းတို့ကနေပြီးမှဒီ UN level US level ဘက်မှာpolicy ရဖြစ်အောင်ပြောရဲဆိုတော့ဒီအဲ့လိုဟာမျိုးကဒီအပြန်အလှန်ထိန်းချမှုရှိတယ်ဒါအပြန်အလှန်ဆက်ဆက်မှုရှိတယ်ဆိုတော့ကျွန်တော်တို့အားလုံးကနိုင်ငံတွေတိုင်းမှာအဲ့လိုမျိုးဟာမျိုးကိုကျွန်တော်ဖြစ်အောင်ကြိုးစားရတာပေါ့နော်အာရှနိုင်ငံမှာဆိုလို့ရှိရင်လည်းကျွန်တော်တို့ထောက်ခံတဲ့နိုင်ငံသားသူတို့နိုင်ငံသားတွေကိုယ်တိုင်က public opinion ဖြစ်အောင်လုပ်နောက်ခုနပြောတဲ့ဒီ policy level မှာပြန်ပြီးတော့ advocate လုပ်ပေါ့ဆိုတော့အဲ့လိုတော့သွားကြရတာပါပဲဆိုတော့ဒါမျိုးတွေကိုကျွန်တော်ဒီဟိုကောင်းအောင်ထင်တယ်ဒုတိယတစ်ခုကဘာလဲဆိုလို့ရှိရင်ကျွန်တော်တို့အခုမကွနတေးုန်နဲ့တေးုန်ကရုရှားနဲ့အိန္ဒိယတို့ပတ်သက်တဲ့ကိစ္စပေါ့ဆိုတော့ကျွန်တော်ကမြင်တာကတော့ကျွန်တော်တို့ကသူတို့ကိုကန့်ကွက်နေမဲ့အစားငါတို့ကမင်းတို့အကူအညီလိုပါတယ်ဆိုတော့ဒီဆန္ဒပြမှုမျိုးကပို့ပြီးတော့ positive ဖြစ်တဲ့သဘောမျိုးပေါ့အထူးသဖြင့်အာရှတွေကြားထဲမှာဆိုလို့ရှိရင်တော့သူတို့တန်ရုပ်ရှင်မှာသွားမှာပဲဒါပေမဲ့သွားသူတို့ကိုစဲနေမဲ့အစားငါတို့ကမင်းတို့ support လုပ်ရဲဆိုလို့ရှိရင်သူတို့ဘက်ကပို့ပြီးတော့များလက်ခံနိုင်တဲ့အဥ္စာမျိုးဖြစ်မလာဘူးဒီလိုမျိုးနဲ့ဆိုလို့ရှိရင်တော့လေကျွန်တော်ပိုလုပ်ဖြစ်မလာဘူးနောက်တစ်ခုကအုပ်လောဆက်မှာကျွန်တော်တို့ရေရှာရေမချက်ထားတဲ့နာကဘာလဲဆိုတော့ဒီကျွန်တော်တို့အခုတကယ်လိုနေတာကပမာပြည်ရင်းနဲ့ပတ်သက်လို့ပြုပြင်ပြောင်းလဲဖို့လိုရဆိုတဲ့နိုင်ငံတွေကြားထဲမှာတည်တည်ချာချာထိထိရောက်ရောက်ဖြစ်နိုင်တဲ့လုပ်ငန်းစဉ် strategy တစ်ခုကိုကျွန်တော်တို့ချနိုင်ဖို့အတွက်ကိုကျွန်တော်စူးစမ်းတင်တယ်လှုံ့ဆော်တင်တယ်ဒါပေမဲ့အိုက်တာဝင်က banking moon လို့ကျွန်တော်တို့တာဝန်လို့အနေနဲ့တခုကလုံးမဖြစ်တယ်လို့ဖြစ်နေတယ်ဒါပေမဲ့ကျွန်တော်ထင်တာတော့ကျွန်တော်တို့ကိုယ်တိုင်ကအဲ့ဒါကိုသေချာတိုက်တွန်းတင်နေတယ်ဆင်းတယ်ဒါလည်းဆိုတော့အဲ့လိုလုံနိုင်မှုအတွက်ကပမာပြည်နဲ့ပတ်သက်တဲ့နိုင်ငံတွေအားလုံးမှာပမာပြည်နဲ့ပတ်သက်ကြရမယ်အားလုံးရဲ့ common interest ပါလဲဆိုတော့ရှာဖွေထုတ်ပေးဖို့လိုတယ်ဟိုနော့ကိုရီးယားကိစ္စမှာဆိုလို့ရှိရင်ဒီနော့ကိုရီးယားကိစ္စနဲ့ပတ်သက်လို့နျူကလ িয়ার ဒီပါဝင်နေတဲ့6နိုင်ငံအားလုံးကနော့ကိုရီးယားမှာနျူကလ িয়ার တက်နေမှရှိတဲ့အတွက်ကိုသူတို့ရဲ့ကိုယ်စီကိုယ်ငါ interest တွေအောက်စားတွေရှိနေတယ်အဲ့ဒီဥစ္စာကိုကျွန်တော်ကဘာလဲဆိုတာရှာဖွေထုတ်ပေးဖို့လိုတယ်။နောက်ပြီးတော့အဲ့ဒီနိုင်ငံတွေကနေလုတ်တဲ့နေရာမှာကျွန်တော်တို့အားလုံးကအဲ့ဒီနိုင်ငံတွေအားလုံးကဗမာပြည်နဲ့ပတ်သက်လို့ရှိရင်ငါတို့လိုချင်တာတော့ဒါအဲ့လိုလုတ်သွားဖို့အတွက်ဖျားပေးတဲ့နေရာရှိမယ်၊ဆွဲဆောင်တဲ့နေရာရှိမယ်။အဲ့လိုနေရာမျိုးမှာတော့ဒါတွေကိုတော့ဖြစ်တော့နားအဖကသဘောတူဖို့အတွက်ငါတို့အားလုံးသဘောတူရဲ။နားအဖကငါတို့လာတော့မယ်။အဲ့လိုလုတ်တဲ့အချိန်မှာတကယ်လို့နားအဖပြောင်းလဲမလာဘူး၊လက်ခံမလာဘူးဆိုလို့ရှိရင်တော့ငါတို့အားလုံးကတင်ပြချင်တဲ့ဘာလုပ်မလဲ။ဆိုရဲအဲ့လိုမျိုးကျွန်တော်တို့ဒီမှာသုံးနေကြတော့ပြောလေဟို pressure and compromise ပေါ့ဆိုတော့အဲ့ strategic framework တခုเนาะကျွန်တော် proposal တခုပေါ့အဲ့တခုကိုကျွန်တော်ကြားအောင်မလုပ်နေနိုင်သေးသေးတွေကခုနပြောတော့ပေါ့တယောက်တစ်ပေါင်းနေဟိုကုလသမဂ္ဂကိုလွှဲထားတဲ့ဥစ္စာမျိုးပြက်မယ်ဆိုတော့အဲ့ဒီဟာမျိုးကိုကျွန်တော် democratic အင်အားစုတွေကလည်းကျွန်တော်သေချာစူးစမ်းတင်တယ်အဲ့ဒီဟာမျိုးကိုလည်းပြောင်းလုပ်တယ်လည်း
ကျွန်တော်ဖြတ်ပြောလို့ရမလား
ကိုကောင်းနေပြောပါခင်ဗျ
Okay, any process ga aku wa shi bi da bya. Ba so patama sin myama yee kaisa long nyin kaung si bo yauk twa bi. A lo long nyin kaung si san ga nang ngai ni ne aka a li yauk da myama yee kaisa swin nwin ni ja la shi.
Okay.
Dutiya sin banking mon thaung nei a phwe bo ya. Group of Secretary General for Burma's Myanmar so bo no. Ai ma so sin 14 nang ngan ba le. 14 nang ngan a di long nyin kaung si le ma ma ba le nang ngan ni thu pin India lo Thai lo sa shi India nang ngan ni on Australia sa shi de bian ba le. So ma ni ya de banking mon di ai 14 nang ngan a ma di swin nwin bi yo Myanmar yee kaisa blo set twa ja ma le so a myo. Na lo sa ko Indonesia thaung na le ho kou su de su shi a 4 nang ngan 5 nang ngan ba le. Myanmar focus group so la. A la tu be thoe UN ma di ta ma level di twei song bi yo 5 nang ngan. A 5 nang ngan le Myanmar se su a ko se de le ba le. Swin nwin ni ja da ho. So yee bu ya phin thoe a long ye ho yue che ka le tu tu be Myanmar nang ngan ma chaung le mu yi chi bo lo le. Nang ngan yee chin la yi lut pho lo le. Da na patat bi yo thoe ma bon thabo tu yin a long wa shi de. A thoe so le ai bon thabo tu yin che ko account le kho le niya ma ဟုတ်တကယ်တကယ်ကြတော့တချို့တာဝန်ယူရမယ့်နိုင်ငံတွေကတာဝန်မယူတဲ့အနေအထားပြောက်တယ်အခုချိန်မှာတကယ်တမ်းဟို banking moon ကိုထောက်ခံပါတယ်ဂံပါယူကိုထောက်ခံပါတယ်ပြောပြီးတော့အဲ့ banking moon နဲ့ဂံပါရဲ့ mission အောင်မြင်ဖို့လိုအပ်တဲ့သက်ဆိုင်ရာနိုင်ငံများရဲ့ဖိအားပေးမှုသို့မဟုတ်လေသက်တမအေးရအထုံးမှုတွေကမရှိသလောက်ဖြစ်နေအထူးသဖြင့်အိန္ဒိယတရုတ်စရှိတဲ့အိန္ဒိယနိုင်ငံတွေဘက်ကဒါကြောင့်မလို့ခုနပြောတဲ့အကြံကကောင်းတယ်ရှိလဲရှိနေအဲ့ process ကဒါပေမဲ့လက်တွေ့ကြကြဖြစ်မလာသေးဘူးရလတ်မဖော်ပြနိုင်သေးဘူးဆိုတဲ့အထားမှာပဲရှိသေးတယ်ဆိုတော့အဲ့ဒါကျွန်တော်ရှင်းပြချင်တာ
ပါဟုတ်ကဲ့ကိုညွန်သားပြောဆက်ရှင်ထပ်တူတူလေးပြောပါခင်ဗျာ
ကျွန်တော်ပြောစရာထွေထူးတော့မရှိပါဘူးကျွန်တော်တို့ကတော့ကျွန်တော်တို့ကကိုခမောင်ကြီးပြောသလိုပဲကျွန်တော်ဒီမှာရှိတဲ့ pressure အရဒီတန်ယုံနေတရုတ်အိန္ဒိယရုရှားပေါ့နော်အဲ့ဒီ UN က Mr. Ban Ki-moon ကိုကျွန်တော်တောက်လျှောက် pressure ပေးသွားမှာပါဒီလောက်ပဲကျွန်တော်ပြောချင်
ဟုတ်ကဲ့ကိုနိုင်အောင်ဟုတ်ကဲ့
ခုနပြောတဲ့ဟို mechanism တွေရှိရဆိုတော့ကျွန်တော်လည်းသိပါတယ်အခုပြောချင်တဲ့အဓိက point ကဘာလဲဆိုတော့လက်မခံချင်တဲ့နိုင်ငံတာဝန်ယူမဲ့နိုင်ငံတွေကမလုပ်တာရှိသလိုလုပ်မယ်ဆိုတဲ့နိုင်ငံတွေတိတိကျကျရောက်တိတိဆိုဆိုင်ပို့ပြီးတော့မှဒီတဲ့ချင်းများများအချိန်ယူပြီးတော့အားထုတ်ပြီးတော့ဆွေးနွေးမယ်ဆိုလို့ရှိရင်တော့အဖြေတော့တစုံပြေရလာနိုင်တယ်လို့ရှိတယ်အဲ့လိုနိုင်ငံမျိုးကလည်းတရားရှိမနေသေးဘူးပေါ့အဲ့လိုမျိုးဟာဆိုလို့တော့ပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရတဲ့အချိန်ကပြည့်နေပြီဖြစ်လို့ကျွန်တော်တို့ဒီဆွေးနွေးပွဲကတော့ညနာတော့မှာဖြစ်ပါတယ်အခုဒီစကားဝိုင်းမှာပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့် FDP မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုအတွင်းမှုချုပ်ဒေါက်တာနိုင်အောင် USCB မြန်မာနိုင်ငံဒီမိုကရေစီရရှိရေးလှုပ်ရှားမှုအဖွဲ့ညွှန်ကြားမှုဦးအောင်တင်နဲ့ BADA မြန်မာအမေရိကန်ဒီမိုကရက်တစ်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးညွန့်တန်းတို့ကိုကျေးဇူးတင်ရှိကြောင်းပြောကြရင်ဒီကုန်းချုပ်ပြပါစေခင်ဗျာ